to the Voice of America in Burmese.
Minglawa shin. ပြည်အမေရိကန်တိုင်ရဲ့2019ခုနှစ်မတ်လ17ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925.32နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်ပါပါရှင်။တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့ Ethiopia လေကြောင်းလိုင်းလေယာဉ်နဲ့လေမှတ်တမ်းမှုဖန်တန်းတင် Black Box နှစ်ခုလုံးကိုပြန်ရှာတွေ့သွားပါပြီ။ Switzerland နိုင်ငံဂျနီဗာမှာလုပ်တဲ့လူခွင့်ရေးကောင်စီဆွေးနွေးပွဲမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံအကြောင်းဒီနေ့တင်ပြဆွေးနွေးပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြန်မြန်ချက်တွေမှာတော့မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းရမယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှူးရန်ဟီလီကပြောလိုက်ပါတယ်
။ I still firmly believe that the situation in Myanmar must be referred to the ICC by the Security Council or a state party or group of state parties.Victims was not
ကုလလူခွင့်ရေးကောင်စီအကြိမ်40မြောက်ပုံမှန်အစည်းအဝေးမှာဆွေးနွေးပြောဆိုချက်တွေကိုလည်းအခုလိုကြားကြရမှာပါ။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဖြစ်နေဆဲဖြစ်ပြီးရဲတပ်ဖွဲ့ဝင်တဦးပျောက်ဆုံးနေပါတယ်။အမျိုးသားပြန်လည်တင်မြင့်ရင်းနဲ့ငင်းချမ်းရေးဗဟိုဌာန NRPC နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်။လက်ရှိပြင်ဆင်ရေးဆွဲနေတဲ့စားသုံးသူကာကွယ်ရေးဥပဒေချမ်းမှာလုပ်ငန်းရှင်ကိုပိုးပြီးကာကွယ်ထားတဲ့ပုံမှန်တွေပါဝင်နေတဲ့အကြောင်းစားသုံးသူကာကွယ်ရေးအသင်းတွေကထောက်ပြကြပါတယ်။ဒီလိုသတင်းလွှာတွေမတိုင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆွမျက်မွန်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။တနင်္ဂနွေနေ့ကပြကြခဲ့တဲ့ Ethiopia လေကြောင်းလိုင်းလေယာဉ်ကလေယာဉ်ပြန်သန်းမှုမှတ်တမ်းတင် Black Box နှစ်ခုလုံးကိုပြန်တွေ့တယ်လို့လေကြောင်းလိုင်းကတွစ်တဲ့လူမှုကွန်ရက်ပေါ်ကနေပြောကြားခဲ့ပါတယ်။လေယာဉ်ပြကြရာမှာတည်ဆုံသွားသူတွေအတွက်အောက်မေ့အမှတ်တရနေ့အဖြစ်ဒီကနေ့ Ethiopia မှာသတ်မှတ်ထားပါတယ်။ Addis Ababa မြို့တော်ကနေကင်ညာနိုင်ငံ Nairobi မြို့တော်ကိုအသွားပြန်တက်ပြီး6မိနစ်ကြာမှာပဲ Boeing ကုမ္ပဏီလို့737 Max 8အမျိုးအစားလေယာဉ်ပြကြခဲ့လို့လေယာဉ်ပေါ်ပါသွားသူ159ယောက်လုံးတည်ဆုံခဲ့တာပါ။ကုလသမဂ္ဂရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာရုံးချုပ်ဆီယာနိုင်ရိုဘီမြို့တော်မှာဒီကနေ့စတင်တဲ့နှစ်ပတ်လည်ဆွေးပွဲအတွာတည်ဆုံသူ20ထက်မနည်းလင်းပေါ်မှာပါသွားပါရယ်ကုလသမဂ္ဂအလံကိုတိုင်ဝက် site ထူထားသလိုဆွေးပွဲအစမှာတည်ဆုံခဲ့သူကုလသမဂ္ဂဝန်ထမ်းတွေအတွက်10မိနစ်ငြိမ်သက်ဆုတောင်းခဲ့ကြပါရယ်လင်းပြတ်ကျခဲ့တဲ့အတွက် Boeing ကုမ္ပဏီလို့737 Max 8အမျိုးအစားလေယာဉ်တွေပြန်တက်မှုကို Ethiopia လေကြောင်းလိုင်းအပါအဝင်လေကြောင်းလိုင်းတို့ကရန်နာထားပါရယ်လေယာဉ်ချွတ်ယွင်းမှုကြောင့်လေယာဉ်ပြတ်ကျတာလို့ဆိုလိုတာမဟုတ်ပေမဲ့လုံခြုံရေးအတွက် 737 Max 8လေယာဉ်တွေပြန်တက်မှုကိုနားထမယ်လို့လေကြောင်းလိုက်တာဝန်ရှိသူကပြောပါတယ်။ Ethiopia နိုင်ငံတာဝန်ရှိသူတွေအနေနဲ့အတူစုံစမ်းစစ်ဆေးဖို့အတွက် Boeing ကုမ္ပဏီကလည်းကျွမ်းကျင်သူတစ်ဖွဲ့ကိုလေယာဉ်ပြတ်ကျရာနေရာကိုဆေးလွှတ်ထားပါတယ်။ Ethiopia လေကြောင်းလိုက်ဟာလုံခြုံစိတ်ချရတဲ့လေကြောင်းလိုက်တစ်ခုအဖြစ်နဲ့ချေချေပြန့်ပြန့်အတိအမှတ်ပြုခံထားရတာပါ။Boeing ထုတ်ဂျက်လေယာဉ်အသစ်ဖြစ်တဲ့737 Max 8လေယာဉ်ကို Ethiopia လေကြောင်းလိုင်းကပြီးခဲ့တဲ့ November လတုန်းကမှရရှိထားတာဖြစ်ပါတယ်။ Ethiopia လေကြောင်းလေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလေကြောင်းလိုင်းတွေနဲ့ Cayman လေကြောင်းလိုင်းတွေကလည်းဒီ Boeing 737 Max 8လေယာဉ်ပြန်တက်မှုတွေကိုရန်နာထားပါတယ်။
မြောက်ကိုရကောင်းဆောင်ကင်ဂျုံအိုးရဲ့အကိုကိုလှုပ်ကြံတက်ဖြတ်ခဲ့တဲ့ဆိုပြီးတန်ရရှိမှုနဲ့မလေးရှားနိုင်ငံမှာ2019ခုနှစ်ကလေးကဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသားအမျိုးသမီးကိုဒီကနေ့ပြန်လွှတ်ပေးလိုက်ဖြစ်ပါတယ်။မလေးရှားဆိုရရှိနေဒီဘက်ကလူသက်မှုနဲ့ဆွဲထားတဲ့ဒီမှုကိုအကြောင်းပြချက်မပေးဘဲပြန်ရုပ်သိမ်းသွားပြီးတဲ့နောက်ကွာလာလမ်ပူမြို့မှာရှိတဲ့မလေးရှားရဲ့ရှားအာလမ်တရားရုံးချုပ်ကစစ်တီအိုင်ရှာကိုတရားရှင်လွှတ်ပေးလိုက်တာဖြစ်ပါတယ်။တရားရုံးကသူမကိုလွှတ်ပေးကြောင်းကြေညာလိုက်ပြီးတဲ့နောက်အသက်26နှစ်အရွယ်အိုင်ရှာဟာသူမနဲ့တူဖမ်းခံထားတဲ့ဒုံတီဟောင်းကိုပြေဖက်ငိုကြွေးခဲ့ပြီးတော့အဲ့နောက်သူမဟာချက်ချင်းပဲတရားရုံးပြင်မှာစောင့်နေတဲ့ကားနဲ့အင်ဒိုနီးရှားတန်ရုံးကိုအဆောင်လျှောက်နေတဲ့အတူသွားခဲ့ပါတယ်။သူမအနေနဲ့ဂျကာတာမြို့ကိုတိတ်မကြခင်မှာသွားမယ်လို့မျှော်လင့်ကြောင်းသူမရဲ့ရှေ့နေဖြစ်သူကပြောပါတယ်။အင်ဒိုနီးရှားတန်မရော့စီကီရာနာကလည်းအိုင်ရှာကိုလွှတ်ပေးတဲ့အတွက်မလေးရှားဆိုရကိုကျေးဇူးတင်ကြောင်းနဲ့အိုင်ရှာအနေနဲ့အပြစ်မရှိဘူးဆိုတာသူတို့ယုံကြည်တယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲဟောင်းကိုစစ်ဆေးနေတာတွေကိုလည်းဆိုင်းငံ့ထားလိုက်ပြီးတော့လာမယ့်တနင်္လာနေ့မှာကျန်းမာစစ်ဆေးဖို့ကိုယုံကြည်ရှိဆိုင်းလိုက်ပါတယ်။အဲ့ဒီအမျိုးသမီးနှစ်ဦးဟာ2019ခုနှစ်ဖေဖော်ဝါရီ23ရက်နေ့က
လေးချက်နိုင်ငံကွာလာလမ်ပူလေသိမ့်မှာခင်ဂျုံနိုင်ရဲ့မျက်နာကိုပြေးစိတ်ရင်နဲ့တုတ်ခဲ့ရဲ့ဆိုပြီးတော့ဆွဆွဲခံရရတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာရခိုင်ပြည်နယ်လို့ပဋိပက္ခတွေရှိတဲ့နေရာတွေမှာလူတိုင်းဒဏ်တူအခွင့်အရေးခံစားနိုင်ဖို့အတွက်အစိုးရကဆောင်ရွက်နေတယ်ဆိုတာကိုသူလက်မခံနိုင်ဘူးလို့မြန်မာနိုင်ငံလူ့အခွင့်အရေးဆရာကုလသမဂ္ဂထုတ်ကိုယ်စားလှယ်
of the ongoing humanitarian crisis and suppression of human rights that is affecting the Rakhine state.
စကမ်းပြည်နယ်မှာဆက်ဖြစ်နေတဲ့လူခွင့်ရေးဖိနှိပ်မှုနဲ့လူသားချင်းစာနာစရာပြဿနာကိုအစိုးရကလုံးဝအရေးမကြီးတဲ့ပုံလုပ်ပြီးရင်းနှီးမြှုပ်နှံမှုတွေလာရောက်လှုပ်ရှားဖို့ဖိတ်ခေါ်ခဲ့တဲ့ကိစ္စကိုအထူးကိုယ်စားလှယ်ရဟီလီကလူခွင့်ရေးကောင်စီမှဒီကနေ့မြန်မာနိုင်ငံဆိုင်ရာအစိုးရခန်းစားတင်ပြဆွေးနွေးပွဲအတွင်းပြောကြားသွားတာဖြစ်ပါတယ်။စီးပွားရေးဆိုင်ရာမူဝါဒတွေဥပဒေတွေကြောင့်လူခွင့်ရေးချိုးဖောက်ခံရသူအလုံးကိုအစိုးရကအကာအကွယ်ပေးရမယ့်တာဝန်ရှိပေမဲ့မြန်မာအစိုးရကဒီတာဝန်ကိုချေပြောင်းအောင်မလုပ်ဘူးလို့သူကပြောသွားတာပါ။မြေလွတ်မြေရိုင်းဥပဒေကြောင့်ခြေလက်ဒေသတွေမှာလူပေါင်းထောင်နဲ့ချီတရားစွဲခံရမယ့်အန္တရာယ်နဲ့ရင်ဆိုင်နေကြရတာကိုလည်းဆွေးနွေးပွဲအဖွဲ့မှာပဲသူကပြောကြားခဲ့ပါတယ်။ဒါ့အပြင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားမှာအပြစ်ခတ်ရဲဆဲဖို့လက်မှတ်ထိုးထားပေမဲ့ရှမ်းပြည်နယ်ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတဲ့ကိစ္စနဲ့တိုက်ပွဲတွေကြောင့်အရသာအမြောက်အများအိုးအိမ်ပြစ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေကိုလည်းလူခွေရီကောင်စီကိုတင်ပြသွားပါတယ်။တိုက်ခိုက်နေကြတဲ့နှစ်ဖက်လုံးအနေနဲ့အရသာတွေကိုအကာအကွယ်ပေးဖို့နဲ့ရန်လိုမှုတွေကိုအဆုံးသတ်ဖို့လည်းသူကတောင်းဆိုသွားပါတယ်။ရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်တဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းနိုင်ငံတကာရာဇဝတ်တရားရုံး ICC မှာစစ်ဆေးတင်တယ်လို့ရန်ဟီလီကဒီနေ့ထပ်ပြီးပြောသွားပါတယ်။မြန်မာနိုင်ငံဆိုင်ရာသူ့ရဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးလာနေတယ်လို့ထောက်ပြထားပါတယ်။အစိုးရနဲ့ပတ်သက်လို့ထောက်ပြချက်တွေဝေဖန်ချက်တွေကိုပြောဆိုဖော်ပြရင်အရေးယူခံရမှာစိုးရိမ်လို့သတင်းတောက်တွေဘက်ကကိုယ်တိုင်ကြိုတင်တီးဖြတ်ပြီးတော့အန္တရာယ်ဖြစ်နိုင်တဲ့သတင်းဖော်ပြချက်တွေမလုတ်တာများလာတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကိုယ်စားလှယ်ကတော့ရန်ဟီလီကိုမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်အတိအမှတ်မပြုချောင်းနဲ့အထူးကိုယ်စားလှယ်တစ်ခန့်အဖို့တင်ပြဆွေးနွေးသွားပါတယ်။
တာလီဘန်ဖွဲ့တည်ထောင်သူမူလာမိုဟာမက်အိုမာမတည်ဆုံးခင်ပါကစ္စတန်နိုင်ငံမှာမဟုတ်ပဲအာဖဂန်နစ္စတန်နိုင်ငံမှာနေထိုင်သွားတယ်ဆိုတော့အမေရိကန်အစီရင်ခံစာတစ်ခုကိုအာဖဂန်နစ္စတန်တောင်ပေါ်ရှိသူတွေကပယ်ချလိုက်ပါတယ်။အမေရိကန်ပေါ်2017စက်တင်ဘာ17ရက်တိုက်ခိုက်ခဲ့တဲ့အယ်ကိုင်ဒါခေါင်းဆောင်တွေကိုလက်ခံထားမှုနဲ့အမေရိကန်ဦးဆောင်တဲ့နိုင်ငံတကာပူးပေါင်းတပ်တွေကတာလီဘန်အစိုးရကိုပြုတ်ချသွားအောင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမူလာအိုမာဟာပါကစ္စတန်နိုင်ငံမှာပုန်းခိုနေတယ်လို့အမေရိကန်နဲ့အာဖဂန်အစိုးရတို့ကလက်ခံထားကြတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ခြေစိုက်ဇိုမီယာစင်တာကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မူလာအိုမာဟာပါကစ္စတန်ကိုတကားမှမသွားခဲ့ပဲအာဖဂန်နစ္စတန်ကအမေရိကန်ခြေစိုက်စခန်းကြီးတစ်ခုနဲ့တိုက်မွေးလာတဲ့နေရာမှာ၈နှစ်လုံးနေထိုင်ခဲ့တယ်လို့ဖော်ပြခဲ့ပါတယ်။အခုလိုစိတ်ကူးရင်ဖော်ပြချက်ကိုပြင်းပြထန်ထန်ပယ်ချတယ်လို့အာဖဂန်သမ္မတပြောခွင့်ရသူက Twitter ပေါ်မှာရေးသားခဲ့ပါတယ်။မူလာအိုမာပါကစ္စတန်နိုင်ငံမှာနေထိုင်တည်ဆုံသွားခဲ့တယ်ဆိုတဲ့အထောက်အထားအလုံးလောက်ရှိတယ်လို့လည်းသူကအလေးနဲ့ပြောထားပါတယ်ဒီအစင်ခံစားပါအချက်တွေနဲ့ပတ်သက်လို့အမေရိကန်ဘက်ကတော့တစုံတရာတုံ့ပြန်ခြင်းတော့မရှိသေးပါဘူးခင်ဗျာ
ဗီယိုရအမေရိကန်တန်ညဘက်မြန်မာဘက်သာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဂျပန်နိုင်ငံရှေ့မြောက်ပိုင်းမှာအင်အားပြင်းမြင်ရင်လှုပ်ခတ်ပြီးတော့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့လို့လူပေါင်း 19,000 လောက်သေဆုံးခဲ့တဲ့၈နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုတိုကျိုမြို့တော်မှာဒီကနေ့ကျင်းပခဲ့ပါတယ်။အောင်မေပွဲဆူတောင်းပွဲအခမ်းအနားကိုဂျပန်တော်ဝင်မင်းသားအာကီရှီနိုနဲ့မင်းသမီးကီကိုတို့ဦးဆောင်တက်ရောက်ခဲ့တဲ့အပြင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လွှတ်တော်အမတ်တွေ၊ကျန်းရေးသူမိသားစုတွေတက်ရောက်ပြီးတော့တေဆုံထိခိုက်သူတွေအတွက်ဆူတောင်းပေးခဲ့ကြပါတယ်။2017မတ်လ17ရက်နေ့ကငရင်ကြီးလှုပ်ခတ်ပြီးဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့လို့ဂျပန်နိုင်ငံမြောက်ပိုင်းကဖူကူရှိမာဒါယိချီနျူကလ িয়ার ဓာတ်အပိတ်ဆက်ရုံထိခိုက်ပျက်စီးခဲ့ပါတယ်။လွန်ခဲ့တဲ့၈နှစ်တုန်းကဘေးအန္တရာယ်ကျရောက်ခဲ့တဲ့နေ့လေအချိန်2နာရီ46မိနစ်တိတိမှာအလုံးငိမ့်သက်ဥညွတ်ပြီးတော့တေဆုံးသူတွေအတွက်ဆူတောင်းခဲ့ကြပါတယ်။ဂျပန်နိုင်ငံမှာဒီကနေ့အထိအင်အားပြင်းထန်ဆုံးမြေငင်တစ်ခုဖြစ်တဲ့ငရင်ကြီးရဲ့နောက်ဆက်တွဲဘေးဒုက္ခဆိုးကြီးအတွက်ပြည်လဲထူထောင်ရေးလုပ်ငန်းတွေတိုးတက်မှုရှိနေပေမဲ့လူထောင်ပေါင်းများစွာဟာနေရက်မှာပြန်ပြီးမနေနိုင်ကြသေးပါဘူး
။နေပြည်တော်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာထိမ့်မောက်သွားတဲ့ဗီယက်နမ်ငါးဖမ်းဆက်လီဟာတရုတ်ရင်ကတိုက်သွားတာဖြစ်တယ်လို့ဗီယက်နမ်ဆိုရကပြောလိုက်ပါတယ်။သင်္ဘောသား၅ယောက်ပါတယ်။အဲဒီငါးဖမ်းဆက်လီဟာမန္တလေး၆ရက်နေ့ကတောင်တရုတ်ပင်လယ်အတွင်းဖရက်ဆော်ကျွန်းစုတွေနားမှာတိတ်မောက်သွားခဲ့တာပါ။နိုင်ငံလုံးကဒီကျွန်းစုတွေကိုသူပိုင်ငါပိုင်အငင်းပွားနေကြတာဖြစ်ပြီးတော့ဒါပေမဲ့တရုတ်နိုင်ငံကတော့ဒီကျွန်းစုတွေကိုထိန်းချုပ်ထားတာဖြစ်ပါတယ်။ တရုတ်ရင်ဟာအဲ့ဒီငါးဖန်ဆက်လေတွေကိုဗီယက်နမ်နိုင်ငံရှေ့ဘက်ဟောင်ကောင်ကျွန်းနောက်တောင်ဘက် Discovery ၆ဌာနမှာဝန်တိုက်သွားတာဖြစ်တယ်လို့ဗီယက်နမ်ဆိုရရဲ့သဘောဘေးဒုက္ခကူညီခဲ့တဲ့အမျိုးသားကော်မတီကပြောတယ်လို့ VN Express International သတင်းစာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီဆက်လေပေါ်မှာပါတဲ့သတင်းမသားတွေကိုတခြားဆက်လေစင်းကကဲတင်ခဲ့တာဖြစ်တယ်လို့လည်းဒီသတင်းကဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုပြစ်တင်တဲ့အပေါ်မှာတော့တရုတ်ဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်။ဒီဖြစ်ရပ်ဟာ2014မေလနောက်ပိုင်းလူသိများဆုံးဖြစ်တဲ့ကိစ္စဖြစ်ပေမဲ့လည်းအာရှပင်လယ်ရေကြောင်းကျွမ်းကျင်တဲ့ပညာရှင်တွေကတော့ဒီလိုဖြစ်ရတယ်အများပြားရှိတယ်ဆိုပြီးတော့ပြောပါရစေခင်ဗျာ
။အင်းနီဇန်အီရတ်နဲ့အီရန်နိုင်ငံကြားဆက်ဆံရေးတိုးတက်ဖို့ရည်ရွယ်ချက်နဲ့အီရန်သမ္မတဟာဆန်ရိုဟာနီအီရတ်နိုင်ငံမှာရောက်ရှိနေပါတယ်။ဒီကနေ့စတင်တဲ့3ရက်ခီးစဉ်အတွင်းအီရတ်သမ္မတဘာဟမ်ဆာလီဝန်ကြီးချုပ်အက်ဗဒယ်အဗ်ဒူမဂ်ဒီအပြင်တခြားတာဝန်ရှိသူတွေနဲ့သမ္မတရိုဟာနီတွေ့ဆုံဖို့ရှိပါတယ်။2013ခုနှစ်မှာသမ္မတဖြစ်လာခဲ့ပြီးတဲ့နောက်သမ္မတရိုဟာနီရဲ့ပထမဆုံးအီရတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။American ရဲ့စီးပွားရေးပိတ်ဆို့တန်ခါမှုခံထားရတဲ့ Iran နိုင်ငံကတန်ခါမှုတွေကိုကြော်ဖြတ်ပြီး Iraq နဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်လိုပါတယ်။စီးပွားရေးကိစ္စတွေအပြင်နိုင်ငံရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုသမ္မတရိုဟာနီဆွေးနွေးမှာဖြစ်တယ်လို့သမ္မတခီးစင်မတိုင်ခင် Iraq မှာအကြိုတင်ဆွေးနွေးခဲ့တဲ့ Iran နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ရှင်။
Venezuela နိုင်ငံရဲ့လက်ရှိသမ္မတ Nicolas Maduro နဲ့နိုင်ငံတော်များများကကြားဖြတ်သမ္မတဖြစ်တဲ့အသီးမပြုထားတဲ့အတိုက်ခံကောင်းဆောင် Juan Guaido တို့ကြားအနာလုံဆွဲမဲ့နဲ့ပတ်သက်ပြီးတော့ American အနေနဲ့စိုးရိမ်မိတယ်လို့ American သမ္မတ Donald Trump ရဲ့အမျိုးသားလူမျိုးရေးကြံပေး John Bolton ကပြောတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။လက်ရှိအနေအထားတွေက Guaido ဘက်မှာအာသာနေပေမဲ့အတိုက်ခံကောင်းဆောင် Guaido နေရာရလာရေးသေးကြအောင်လုပ်ဖို့ကတော့ Venezuela ပြည်သူတွေရဲ့တာဝန်သာဖြစ်တယ်လို့ Bolton ကပြောပါတယ်။ Venezuela နိုင်ငံမှာစီးပွားရေးချစ်ချုံကျလာပြီးနောက်လမ်းမမှုတွေစောင်းနေအကြက်တဲတွေလူဥလိုက်ပြုံလိုက်တခြားဒေသတွေကိုပြောင်းရွှေ့မှုတွေဖြစ်နေတာပါပြီးခဲ့ရက်ပိုင်းတွေကစပြီးတော့နိုင်ငံနေရာတော်များများမှာလျှက်စင်ပြီးတွေပြတ်တောက်ခဲ့တဲ့အတွက်နိုင်ငံတွင်းအရေးပေါ်အခြေအနေတရားချင်းညာဖို့လွတ်တော်ကိုတိုက်တွန်းသွားမယ်လို့တိုက်ခံကောင်းဆောင် Juan Guaido ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
တနင်္လာနေ့ညပိုင်း VO ရဲ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းပေးရမယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောသွားပါတယ်။ဒီလိုမှမဖြစ်နိုင်ဘူးဆိုရင်တရားလွတ်လပ်တဲ့နိုင်ငံတကာတရားခုံရုံးတစ်ခုထူထောင်ဖို့နိုင်ငံတကာကိုတိုက်တွန်းသွားပါတယ်မြန်မာနိုင်ငံဘက်ကတော့ဒီလိုတောင်းဆိုတာမျိုးတွေကိုလက်ခံမှာမဟုတ်ဘူးဆိုပြီးတော့ပယ်ချပါတယ်တနင်္လာနေ့ကလှုပ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြိမ်40မြောက်ပုံမှန်အစည်းအဝေးတွင်အခုလိုပြောဆိုသွားကြတာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြမှာပါရှင်
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေရဲ့ရက်နဲ့ပတ်သက်ပြီးဇနီးဘာအခြေစိုက်လူ့ခွင့်ရေးကောင်စီအစည်းအဝေးမှာပေါမောခရန်ဤလီကတင်ပြတဲ့အထက်မြန်မာနိုင်ငံအခြေအနေကို ICC ကိုလွှဲပြောင်းရေးထပ်ပြီးတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။လူဝင်ကြော်ရေးပေါ်ချိုးဖောက်တယ်လို့ဆက်ဆွဲခံထားရတဲ့ရာဇဝတ်မှုတွေအတွက်တနအူးလီလာဆန်းစစ်ဖို့ ICC ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မကြသေးခင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာကိုသူသတိပြုမိတဲ့အကြောင်းနဲ့ဒီကိစ္စရှေ့ဆက်လူဆောင်နေတဲ့ပေါ်ကြေနပ်မိတယ်လို့ပေါမောက်ခရန်ဤလီကပြောပေမဲ့ ICC ကိုလွှဲပြောင်းရမယ်ဆိုတာထပ်ပြီးတင်ပြသွားတာပါ။
I still firmly believe that the situation in Myanmar must be referred to the ICC by the Security Council or a state party or
မြန်မာနိုင်ငံအခြေအနေကိုလုံခြုံရေးကောင်စီဒါမှမဟုတ်နိုင်ငံတကာနိုင်ငံဒါမှမဟုတ်နိုင်ငံများပါတဲ့အစုတစုက ICC ကိုလွှဲပြောင်းရမယ်ဆိုတာကျွန်မအခိုင်အမာယုံကြည်သေးပါ ICC ကိုလွှဲပြောင်းဖို့မဖြစ်နိုင်ဘူးဆိုရင်တိကျလွတ်လပ်တဲ့တရားခုံရုံးတစ်ခုကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အထူးတောင်းတင်ပါတယ
်ရခိုင်ပြည်နယ်ကမိုးစလင်လူနည်းစုတွေကိုယ်တိုင်ကသူတို့ကသူတို့ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလက်ခံပြောဆိုပေမဲ့မြန်မာအစိုးရကတော့အဲ့လိုခေါ်ဆိုတာကိုအတိအမှတ်မပြုပါဘူးအစိုးရဆုံးနိုင်ငံတကာရာဇဝတ်မှုတွေနဲ့နိုင်ငံတကာဥပဒေကို2012ခုနှစ်ကတည်းကမြန်မာနိုင်ငံမှာချိုးဖောက်လာခဲ့လို့ဆွဆွဲထားတဲ့အထောက်အထားတွေကိုကောက်ယူစုဆောင်းဖို့ဆိုပြီးတရားလွတ်လပ်တဲ့အဖွဲ့အစည်းထူထောင်မှုလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလကုန်ပိုင်းမှာဆုံးဖြတ်ထားပါတယ်အဲ့ဒီအဖွဲ့ကိုထူထောင်ရတာဟာမြန်မာအစိုးရကတာဝန်ယူမှုတာဝန်ခံမှုမလုပ်ခြင်းလုံနိုင်စွာမရှိဘူးဆိုတာအကြောင်းတစ်ခုဖြစ်တယ်လို့ပေါမောက်ခရန်ရင်းလီကတတိပေးသွားပြီးအဲ့ဒီအချက်ကြောင့်မြန်မာနဲ့နိုင်ငံတကာပေါင်းဆက်ထားတဲ့အဖွဲ့မျိုးကိုသူ့အနေနဲ့ထောက်ခံအကြံပေးမှာမဟုတ်ဘူးလို့လည်းပြောသွားပါတယ်။လူ့ခွင့်ရေးချိုးဖောက်ခံရသူတွေအဲ့ဒီတီးခြားလွတ်လပ်တဲ့အဖွဲ့နဲ့ဆက်သွယ်ပြောဆိုနိုင်ဖို့အတွက်သူတို့လိုအပ်တာတွေကိုကူညီဖို့လဲပေါမောက်ခရန်ရင်းလီက နိုင်ငံတကာအတိုင်းအဝိုင်းကိုထပ်ပြီးတိုက်တွန်းသွားပါတယ်
The international community provide victims who interact with the independent mechanism with urgent interim relief. This would enable them to access the independent mechanism. ဂျာကာလာအရေးပေါ်အကူအညီကို
နိုင်ငံတကာတိုင်းဝိုင်းကပေးရပါမယ်။ဒါမှသာဒီဖွဲ့နဲ့သူတို့ဆက်သွယ်နိုင်မှာဖြစ်ပြီးတာဝန်ယူမှုတာဝန်ခံမှုရှိစေရေးလုပ်ငန်းစဉ်တစ်လျှောက်အထောက်အပံ့တွေရမှာပါ။သူတို့ကိုအကာအကွယ်ပေးပြီးအသက်မွေးဝမ်းကြောင်းပညာရေးကျမ်းမာရေးစိတ်ကျမ်းမာရေးထိခိုက်ခံစားရမှုအပိုင်းနဲ့ဥပဒေရေးရာပိုင်းကူညီဆောင်ရှောက်ထောက်ပံ့မှုတွေပေးရပါမယ်
။မြန်မာနိုင်ငံအခြေအနေကို ICC မှာလွှဲပြောင်းစစ်ဆေးဖို့ပြောဆိုနေတာတွေအပေါ်မြန်မာအစိုးရဘက်ကအစဉ်တစိုက်ကန့်ကွက်ထားသလိုပဲအခုအစည်းအဝေးမှာလည်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကအပြင်းထန်တုံ့ပြန်ပြောဆိုသွားပါတယ
်။ We were not accept any call for referring the situation in Myanmar to the ICC.The government of Myanmar established an independent commission on inquiry into the
violation of human rights. The commission will investigate the violation of human rights. The commission will investigate the violation of human rights. The commission will investigate the violation of human rights. The commission will investigate the violation of human rights. The commission will investigate the violation of human rights. The commission will investigate the violation of human rights. The commission will investigate the violation တာဝန်ယူမှုတာဝန်ခံမှုဘိုင်းကိုအစိုးရအနေနဲ့လွှတ်ဆောင်ခြင်းသလိုလွှတ်ဆောင်နိုင်စွမ်းလည်းရှိပါပဲ
။ဒါပေမဲ့လည်းပေါမောခရန်ကြီးလီကတော့ ICOE ဟာမြန်မာအစိုးရစီကနေအထောက်ပံ့ရယူထားပြီးတာဝန်ယူမှုတာဝန်ခံမှုဘိုင်းအတွက်လွှတ်ဆောင်ဖို့မဟုတ်ဘူးဆိုတဲ့အချက်တွေကိုထောက်ပြပြီးတော့ဒီကော်မရှင်ဟာတီးခြားလွတ်လပ်ပြီးဗက်မလိုက်တဲ့ကော်မရှင်တစ်ခုဖြစ်ဖို့တတ်မှတ်ချက်တွေနဲ့မပြည့်မီဘူးလို့တုံ့ပြန်ပြောဆိုသွားပါတယ်။မြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းရဲ့တင်ပြချက်ထဲမှာပြီးခဲ့တဲ့နှစ်20အတွင်းအထူးဆောင်ရွက်စစ်ဆေးရေးမှုရဲ့မြန်မာနိုင်ငံခီးစဉ်တွေကိုစီစဉ်ပေးခဲ့တယ်လို့ပေါမောကရန်ကြီးလီနဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းဖြစ်နိုင်သမျှအပြည့်အဝဆုံးလုပ်ဆောင်ခဲ့တယ်ဆိုတာပြောပေမဲ့လွှတ်တော်ကဆုံးဖြတ်ချက်ချထားတဲ့အတွက်ဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောသွားပါတယ
် Over the past two decades Myanmar has consistently facilitated the visit of consular special mandate holdersWe also extended our
ဖိုင်နယ်လုံဆောင်အောင်စီရင်စီကံတွေကိုလိုင်းနာလုံဆောင်မှုသူပြက်ကွက်ခဲ့တာကြောင့်ဂရုကြားမှာစန့်ကျင်မှုတွေဖြစ်စေခဲ့ပြီးသူ့ကိုဝန်ခွင့်မပေးဘူး2019ခုနှစ်ဇူလိုင်လမှာလွတ်တော်ကတရင်တရွတ်တဲ့ဆုံးဖြတ်ချက်တွေဖြစ်သွားပါတယ
်ဘမုခရန်ကြီးလီကမြေလွတ်မြေရန်ဥပဒေကြောင့်အထူးသဖြင့်ကျေးလက်ဒေသတွေမှာအခက်ကြုံနေရတာတွေမြမစစ်တပ်ကထူထောင်ထားတဲ့မြမစီးပွားရေးဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကတရံဇာတဒူးဖော်ရေးလုပ်ငန်းအပါအဝင်စီးပွားရေးကဏ္ဍအသီးသီးမှာကြည်ကြဲပြန့်ပြန့်ပါဝင်လှုပ်ဆောင်နေတာရခိုင်ကချင်နဲ့ရှမ်းပြည်နယ်ဘက်ကအခြေအနေတွေစသည်အားဖြင့်ကိစ္စရဲ့အများအပြားကိုတင်ပြသွားပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကအရေအတွက် 23,000 ကိုဗော်ရှန်ချာကျွန်းကိုအီမီလာမှာရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့ပေါ်အထူးစိုးရိမ်နေအကြောင်းနဲ့အဲ့ဒီကျွန်းဟာလူနေလို့ရတဲ့နေရာမဟုတ်တာကြောင့်အကြအတဲအစ်တစ်ခုထပ်ပြီးဖြစ်လာနိုင်ခြင်းရှိတယ်လို့လည်းသတိပေးသွားပါတယ်ခင်ဗျာ။
ကိုကျော်ကျော်တင်စူးစီးတင်ပြခဲ့တာပါရှင်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားဒီအပိုင်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပေမဲ့ AA အဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့နိုင်ငံတော်သမ္မတယုံပြောခွင့်ရဦးစောထေးကပြောပါရယ်။ကြောက်တော်ဒေသဘက်မှာပြစ်ခတ်မှုတချို့ရှိခဲ့တယ်လို့မနေ့ကရသေတောင်မြို့နယ်ဘက်မှာလည်းအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးပျောက်ဆုံးနေတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါရယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါရယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ကာဒီချောင်းအတွင်းဆက်လီဘော်ကရဲတပ်ဖွဲ့ဝင်ဆက်လီဦးကိုရခိုင်တရင်သားလက်နက်ကိုင်အဖွဲ့ A ကပစ်ခတ်လို့ရဲတပ်သားတဦးရေထဲမြုပ်ပါသွားပြီးလက်နက်အချို့လဲရေထဲနှိမ့်မြုပ်သွားခဲ့ရတယ်လို့ပြည်ကြားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။မက်စလာကွေးနီကလည်းမြန်မာဘင်္ဂလားဒေ့ရှ်ခြံစည်းရိုးလုပ်ငန်းလုံဆောင်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရခိုင်လက်နက်ကိုင်အဖွဲ့ A ကလာရောက်တိုက်ခတ်တာရှိတယ်လို့လည်းဆိုပါတယ်အခုလိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဒေသတွင်းတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးရှိစေဖို့အစိုးရနဲ့တပ်မတော်ဦးပေါင်းဆွေးနွေးတော့မှာဖြစ်ပြီးတချိန်တည်းမှာလည်းအေအဖွဲ့နဲ့နိုင်ငံရေးအရာတွေးဆဆွေးနွေးအဖြေရှာဖို့အမြဲတမ်းလမ်းဖွင့်ထားတဲ့အကြောင်းနိုင်ငံတော်တမန်တော်ရုံးဖြိုးရေးစုခွေရှိသူဦးစောတေကဒီကနေ့တင်းနာရှင်းလင်းပွဲမှာသတင်းမီဒီယာတွေကိုပြောဆိုလိုက်တာ
ပါအုပ်ချုပ်မှုနယ်မြေပေါ့နော်ကိုယ့်ရဲ့နိုင်ငံပိုင်တဲ့နယ်မြေမှာတော့ကိုယ့်ရဲ့အုပ်ချုပ်ရေးရန်ရာတည်ငြိမ်အေးချမ်းရေးကိုတော့ဆောင်ရွက်ရတာဖြစ်တယ်အဲ့ပုံမှာတော့ဒီခုရဲစခန်းနေတိုက်တယ်။ဟိုအခုဆိုရင်ရခိုင်မှာပြည်သူတွေလည်းကြီးလန့်စားစားပါတော့။ဟို even ကျွန်တော်တို့ဆယ်လန်းဆောင်ွက်ကျင်းပနေတဲ့အချိန်မှာတော့ဒါမျိုးတွေဖြစ်တော့ဟိုအဲ့ဆယ်လန်းကလေးတွေလည်းတော်တော်များများဟိုသူတုံလုပ်ပြီးတော့စားကြက်ရတာနောက်ဆက်တွေဖြစ်တယ်လို့ကျွန်တော်ကြားရတယ်ပေါ့နော်။အဲ့ပုံမှာလည်းကျွန်တော်တို့စိတ်မကောင်းဘူး။အဲ့တော့အစိုးရကတော့ဒီဒေသတွေဒီနေအေးချမ်းရေးတွေအလေးထားပြီးစောင့်ကြတာဖြစ်ပါတယ်။ဒါအစိုးရရဲ့တာဝန်ဖြစ်ပါတယ်။ အလားတူပဲတမလို့ကလည်းဒီနေ့အကြမ်းရေးကိုကျွန်တော်အစိုးရနဲ့အတူပေါ့နော်ကံဘိုးကူညီဆောင်ရမှာဖြစ်တယ်။အောက်မြန်မာနိုင်ငံရဲတပ်ဖွဲ့ပေါ့နော်ဒီပေါ်မှာတော့ကျွန်တော်လှုပ်တဲ့လှုပ်တိုက်တဲ့အနေနဲ့အစိုးရတရားအနေနဲ့ကတော့လှုပ်သွားမှာဖြစ်တယ်။သို့တော့အေကိုတော့ကျွန်တော်တကားမပိတ်ဘူး။နိုင်ငံရေးဆွေးနွေးပွဲပေါ်ရောက်အောင်နိုင်ငံရေးဆွေးနွေးပွဲစပွဲဝိုင်းပေါ်ရောက်အောင်ကျွန်တော်တို့ဖိတ်ခေါ်နေတယ်။အဓိက NCA ထိုးဖို့ကျွန်တော်တို့ဖိတ်ခေါ်နေတယ်။ကျွန်တော်တို့ဖိတ်ခေါ်တာကဟိုဒီတဖွဲ့တည်းလည်းမကဘူးအကြမ်းတဲ့အဖွဲ့တွေအလုံးပါအောင်ပေါ့နော်ကျွန်တော်တို့ဖိတ်ခေါ်နေတာဖြစ်တယ်အဲ့ဒီအတွက်လည်းကျွန်တော်တို့နိုင်ငံရေးကော်မရှင်အစိုးရတက်မလို့အလုံးဟိုစူးစမ်းပန်းစားဆောင်ရွက်နေရဆိုတာလေးပြောချင်ပါတယ
်လက်ရှိအခြေအနေကဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်နိုင်တဲ့စိုးရိမ်စရာအခြေအနေမျိုးဖြစ်လာနေတာကြောင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအစိုးရကအလေးနဲ့ထားဂိုင်းတွဲနေတယ်လို့လည်းဥစော်တိကပြောပါတယ
်ဖြစ်လာတဲ့အနေအထားအတိတ်ကဟိုရခိုင်ပြည်နယ်အတွက်ကောကျွန်တော်တို့ပြည်ထောင်စုအတွက်ကောစိုးရိမ်စရာအနေအထားဖြစ်လာတယ်ပေါ့လုံးကြီးအရာကိုဖွံ့ဖြိုးရေးအရာပေါ့။နောက်ကျွန်တော်တို့ရဲ့ဟိုဒီမိုကရေစီကူးပြောင်းရေးအရာပါ။အစိုးရစရာအနေထားကြီးဖြစ်လာတာပေါ့
။လက်ရှိအခြေအနေမှာတော့မြန်မာစစ်တပ်နဲ့အကြတိုက်ပွဲတွေကနေ့စဉ်ဆိုသလိုဖြစ်ပွားနေတာပါ။မလေးကတောက်တော်ကြီးဘက်မှာလည်းတိုက်ခိုက်တဲ့တံတွေကြားရတယ်လို့ဒေသခံတဦးကပြောပါရယ်။တောက်တော်ဘက်ကအခြေအနေကိုသိရဖို့တက်မတော်သတင်းတင်ကြားရေးနဲ့အေဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။မတ်လ9ရက်နေ့တုန်းကတော့ပုံနှချွတ်မြို့နယ်ရိုးရိုးရေစကန်ကိုအေကဝင်ရောက်တက်ခဲ့ရမှာရဲတပ်ဝဲဝင်9ဦးကြာဆုံး2ဦးဒဏ်ရာရပြီး2ဦးပြန်ဆုံးခဲ့ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းရခိုင်နေသားလင်းတကန်အဖွဲ့အေဘကရစကန်တချို့ကိုဝင်ရောက်တက်ခဲ့တာတွေရှိခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးအထိအသက်ဆုံးရှုံးခဲ့ရပါသေးတယ်ပြီးခဲ့တဲ့လပိုင်းတွေကဆက်လို့ဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်လက်လောစစ်ဘေးတင်ပြည်သူ1000ကျော်ထွက်ပြေးနေရပြီးဒီလိုနေမီမတည်ငြိမ်မှုတွေကြောင့်ဒေသခံပြည်သူတွေအကြားစိုးရိမ်ထိတ်လန့်မှုတွေလည်းတိုးလာနေတာပါခင်ဗျာ
ကိုကောင်းဆန်ဟိန်ပြပြခဲ့တဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေဖြစ်ပါရဲ့ရှင်။အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဒီကနေ့နေပြည်တော်မှာနိုင်ငံရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်ဆွေးနွေးနေတဲ့အချိန်ထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါရယ်။တိုက်ပွဲတွေကြောင့်ယာနဲ့ချီတဲ့စစ်ရှောင်တွေဟာလည်းစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။လက်ရှိငြိမ်းချမ်းရေးဆွေးနွေးပွဲနဲ့တိုက်ပွဲဖြစ်ပွားမှုအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါရှင်
။ဟုတ်ကဲ့မြို့သားပြည်နယ်တင်ပြရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSR ဒီကနေ့မနက်ပိုင်းမှာပဲနေပြည်တော် NRPC ရုံးမှာနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံပြီး NCA အပြည့်ရသဘောတူညီချက်တိုင်နိုင်ငံရေးဆွေးနွေးပွဲတွေတရားဝင်ပြည်နယ်စတင်နိုင်ဖို့ဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ခေကဆွေးနွေးပွဲအပြီးမှာအခုလိုပြောပါတယ်
။ခန်းစည်းခံထိန်းသိမ်းခံထားရတဲ့အာဆီယံဆက်တပ်ဖွဲ့ဝင်တွေနဲ့မိသားစုတွေကိစ္စပဲနော်။နံပါတ်1ကကျွန်တော်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကိစ္စ၊နံပါတ်3ကဒေသဖွံ့ဖြိုးရေးကိစ္စ၊နံပါတ်4ကအမှုစုဝါတိုက်ဖျက်ရေးကိစ္စ၊နံပါတ်5က IDB ကိစ္စပဲနော်။ဒီ၅ချက်အဓိကဆွေးနွေးတယ်။အဲ့အပြင်ကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်ဆက်ပြီးတော့ဘယ်လိုဆောင်ရွက်မလဲဆိုတာကိုဆွေးနွေးတယ်ဆွေးနွေးတဲ့အပေါ်မှာလည်းကျွန်တော်တို့နှစ်ဖက်သဘောထားမြင်လေးပုံမှန်လေးကြည့်ကြည့်ရဲဆွေးနွေးတယ
် RCSS 2008ခုနှစ်အောက်တိုဘာလကစတင်ပြီး JMC ကတစ်ခတ်တက်ခဲမှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးတွေမှာပါဝင်ဖို့ယာယီရက်ဆိုင်ခဲ့တယ်လို့တမ်ဘရောအပြင်အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်း CA ပြိပခါတွေဖြစ်ပွားနေတဲ့အဖွဲ့ဖြစ်ပါတယ်ဒီချက်တွေနဲ့ပတ်သက်ပြီး RCSS ရဲ့အတွင်းမှုနှစ်ဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောဆိုပါတယ်
တခြားတိုင်းသားတွေဖြစ်တဲ့ပြဿနာကလည်းဒါကလည်းသိဆုံးတဲ့နည်းလမ်းနဲ့ပဲဖြစ်ရှင်းဖို့ကြိုးပမ်းနေတဲ့အနေအထားရှိတယ်။နောက်တစ်ချက်ကလည်းဒီ JNC နဲ့ပတ်သက်တဲ့ကိစ္စကကျွန်တော်ထင်တယ်မကြာခင်ပေါ့နော်တရားဝင်လမ်းကြောင်းကလည်းကျွန်တော်တို့ဆက်လက်ရှောက်လမ်းဖို့စတင်ပြီးတော့တစ်ဆင့်ပြီးတစ်ဆင့်ဆောင်ရွက်နေတဲ့အနေအထားမှာရှိပါတယ်။နောက်တပ်ပိုင်းဆိုင်ရာကိစ္စလည်းကနကျွန်တော် JNC လမ်းကြောင်းအဲ့အခင်းချင်းအောက်ကမကြာမီရောက်နိုင်မယ်လို့မျှော်လင့်ပါတယ်ကျေးဇူး
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လယ်အစည်းအဝေးတွေပြန်လည်စတင်ဖို့ကိုတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့မေလထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်မှာစတင်နိုင်ဖို့ရှိကြောင်းလည်းပြောပါတယ်။မနေ့ဖန်မှာတော့ RCSS အဖွဲ့ဟာတက်မရော်နဲ့တွဲဆုံဖို့ရှိနေပါတယ်။ဒီလိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ NRPC တို့မဆွေးနွေးခင်တရက်ကရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲကြောင့်တန်ခါးကြီးရွာကဒေသခံ900လောက်ဟာကျေးသီးမျိုးနယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။TNLA တန်ပလောင်ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကတမ်ရော်နဲ့သူတို့တပ်ဖွဲ့ကြားမှာတင်းငွေနေကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ပြောပါတယ်
။မနေ့ကတော့တိုက်ပွဲနဲ့နေရာဖြစ်တယ်။တ င်းနေရတာဒီကုခိုင်မျိုးနဲ့တမန်ရည်မျိုးနဲ့ခွဲကတော့ရှင်မောထင်းသားတောင်ကျောင်းကမှာအဲ့မှာကျွန်တော်ဖွဲ့ရှိနေတဲ့ဟိုဒီညတမကူကူကအထူးစစ်တက်လာတော့တက်ပွဲဖြစ်သွားတယ်နောက်တနည်းအားတော့ဒီမင်းငော့မျိုးနဲ့ခွဲပေါ်မင်းငော့မျိုးကနာမဖြစ်တယ်ဗောနော
်တမုံညံမျိုးနယ်မှာဒီလ6ရက်နေ့ကတက်မရွန်နဲ့တိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ကြောင်း TNL ကတတင်းထုတ်ပြန်ထားသလို9ရက်နေ့ကကုတ်ခိုင်မျိုးနယ်အတွင်းမှာ KIA နဲ့အစိုးရတက်မရွန်တိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ကြောင်း KIA ပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုထားပါတယ်ရှမ်းပြည်နယ်အတွင်းဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတက်မရွန်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ရမှာတော့ဖုန်းလက်ခံဖြေဆိုတာမရှိခဲ့တယ်လို့အရင်ရက်ကဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့လည်းသတင်းထုတ်ပြန်တာမရှိပါဘူးတမရော်ကတော့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစီးရဲလှုပ်ရှားတာတွေကိုလေးလတိုက်ရပ်ဆိုင်းထားမှဖြစ်ကြောင်း2018ခုနှစ်ဒီဇင်ဘာလ22ရက်နေ့ကကြေညာထားတာဖြစ်ပါတယ်
ညချင်ရေးဆွေးနွေးပွဲတွေပြန်ဆနိုင်မှုသက်ဆိုင်ရာအဖွဲ့အစည်းချင်းချင်းတွေ့ဆုံညှိနှိုင်းနေကြတဲ့အခြေအနေကိုကိုမိုးစောပြောပြသွားတာပါလက်ရှိပြည်စရေးဆွဲနေတဲ့စားသုံးသူကာကွယ်ရေးဥပဒေကြမ်းမှာတော့လုပ်ငန်းရှင်ကိုပိုးပြီးအကာအကွယ်ပေးထားတဲ့ပုံမှန်တွေတားမြစ်ချက်တွေပါဝင်နေတယ်လို့စားသုံးသူကာကွယ်ရေးအသင်းတွေကထောက်ပြကြပါတယ်ဥပဒေရေးဆွဲတဲ့နေရာမှာပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့အစည်းတွေကိုမခေါ်ခဲ့တဲ့အတွက်တချို့ပြတ်ထန်းချက်တွေဟာထိရောက်တဲ့ပြစ်ဒဏ်စီရင်ချက်မျိုးမဟုတ်ဘူးလို့လည်းသူတို့ကပြောနေကြတာပါVOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေမင်းမြန်သတင်းပေးပို့ထားပါရှင
်။ပြည်အောင်စုလွှတ်တော်နဲ့မြို့သားလွှတ်တော်မှာဒေါ်သာကွဲလွဲနေတဲ့စားသုံးသူကာကွယ်ရေးဥပဒေကြောင့်အတိမပြုခင်ပြင်ဆင်တဲ့ပြဋ္ဌာန်းချက်တွေကိုစားသုံးသူတွေညှင်းနှာမှုမရှိအောင်စဉ်းစားဆောင်ရွက်ဖို့စားသုံးသူကာကွယ်ရေးအဖွဲ့အစည်းတွေကအကြံပြုနေကြတာပါ။ဥပဒေကြမ်းပါအခန်း78ကုံအညွှန်းအမှတ်သားဖော်ပြခြင်းအခန်းမှာပါတဲ့အချက်အလက်တွေကိုလုပ်ငန်းရှင်ဘက်ကအစဉ်သင့်မဖြစ်သေးလို့ဥပဒေအတည်ပြုပြီးရင်နောက်ထပ်နှစ်နှစ်ထပ်ရွှေ့ဆိုင်ပေးဖို့နှစ်နှစ်အတွင်းအရေးယူရကိစ္စတွေကိုတက်ညှပေးဖို့လုပ်ငန်းရှင်ဘက်ကတောင်းဆိုခဲ့ပါတယ်။ဒါဟာမဖြစ်သင့်တဲ့ကိစ္စဖြစ်လို့တမတော်ဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံကိုစာပေးပို့ခဲ့ကြောင်းစားသုံးသူတမကဒူရင်မူဦးဝင်းမင်းကပြောပါတယ်။
ကျင်းနေဆိုတာဟိုတော်တော်ကိုအနေများတဲ့ဟိုပြတ်ထန်းချက်ပေါ့ကိုဝညွတ်မှတ်တဲ့လိုအပ်ချက်အခန်းတစ်ခုလုံးကိုဒါဆိုင်ငန်းလို့တတ်မှတ်လိုက်မယ်ဆိုလို့ရှိရင်အဲ့တနည်းအတော်အသွင်းမှာဒီကုန်ပစ္စည်းတွေကသူတို့တွေကအခြေခံလိုအပ်ချက်တွေဖြစ်တဲ့ကိုဝညွတ်မှတ်တာတွေဟိုကလေးနုံးမလို့တောက်ရမှသည်ဆေးဘလို့တောက်ရမယ်ထိဘလို့ပဲပါတီဖြစ်စင်မပါတီဖြစ်စင်ကုန်ကြီးကရောင်းရတယ်ဆိုတဲ့အိပယ်ဖြစ်သွားတယ်နောက်ပြီးတော့တကယ်လို့များကိုဝညွတ်မှတ်တာမပါလို့အခုခုဖြစ်ခဲ့တဲ့ဆိုရင်တော့မှစားသုံးသူတွေကနေပြီးတော့ကိုတိုင်ကြပိုင်ခွင့်အေးအေးယူပိုင်ခွင့်မရှိတဲ့အပိုင်တွေဖြစ်သွားတာပေါ့
ဥပဒေရေးဆွဲရဲ့နေရာမှာ UMFCCI အဖွဲ့ဝင်လုပ်ငန်းရှင်တွေနဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေရဲ့အကူအညီကိုလွှတ်တော်ကယူခဲ့ရဆိုပေမဲ့စားသုံးသူအခွင့်အရေးတွေကိုလောက်ဆောင်နေတဲ့ပြည်ပအဖွဲ့အစည်းတွေကိုလည်းခေါ်ယူပြီးသဘောထားကောက်ခံတဲ့ကြောင်းဦးဝင်းမင်းကပြောပါရယ်အခုဥပဒေကြမ်းအတီးဖြစ်လာခဲ့မယ်ဆိုရင်လက်တွေ့အရေးယူမှုပိုင်းမှာတော့နောက်ထပ်နှစ်နှစ်လောက်ကြာနိုင်တယ်ဆိုပြီးမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘောက်ခိုင်ကပြောဆိုထားပါတယ်။ဒါပေမဲ့ဒီလိုပြဋ္ဌာန်းချက်မျိုးကတခြားဘယ်နိုင်ငံမှမရှိကြောင်းနဲ့ဥပဒေပါပြစ်မှုနဲ့ပြစ်ဒဏ်တွေပါပါတဲ့တံငွေတတ်မှတ်ချက်နဲ့ပတ်သက်လို့လည်းသူကဝေဖန်ထားပါတယ်
။အဲ့ဒါမျိုးလုပ်ငန်းတွေတစ်ဖက်ကဖွံ့ဖြိုးတိုးတက်ဖို့အတွက်လုပ်ငန်းချင်းတွေထိခိုက်နေတာမှာဆိုလို့တစ်ဖက်ကပြန်ပြီးတော့နိုင်ငံရဲ့စီးပွားရေးအခြေအနေကတံငွေတွေကိုလျှော့သလားပေါ့။ဒီကုန်းထုတ်เสียပါ့။စားသုံးသူကောက်ွယ်ပေးဥပဒေမှာကျွန်တော်တို့ကရှော့ပေါ့เสียမလို့အောင်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမတမာတဲ့လုပ်ငန်းရှင်တွေအတွက်ကိုဒီပြစ်ဒဏ်တွေပြဌာန်းတာ
စားသုံးသူကောက်ွယ်ဥပဒေအခန်းတချို့ကပြဌာန်းချက်တွေနဲ့ပတ်သက်ပြီးတော့လွှတ်တော်နှစ်ရက်သဘောထားကွဲလွဲမှုတွေဆက်ရှိနေတာပါဒါကြောင့်တမနာရဲ့သဘောထားမှတ်ချက်နဲ့ပြန်ပေးပို့ထားတဲ့ဒီဥပဒေကြမ်းနဲ့ပတ်သက်တဲ့အစည်းအဝေးကိုမလ၁၀ရက်ပြည်အောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီမှဆွေးနွေးခဲ့ကြပြီးမနက်ဖြန်မလ၁၂ရက်ပြည်အောင်စုလွှတ်တော်မှတင်ပြကြမှာဖြစ်ပါတယ်
စားသုံးသူကာကွယ်ရေးဆိုင်ရာဥပဒေကြမ်းတရားအကြောင်းကိုစော့ထက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်မှာတော့စီးပွားရေးကန္တာဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပြင်းည10:00မှာလိုင်းဒိုမီတာ25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မလ17ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုညပိုင်း9:00ခွဲကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှ၊တက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါရှင်။အရှေ့တောင်အာရှဒေသတွင်ရာသီဥတုပြောင်းလဲမှုတံကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်တဲ့ကမ်ဘောဒီးယားမှာပြည်သူအများစုရဲ့အဓိကအသက်မွေးဝမ်းကြောင်းလုပ်ငန်းဖြစ်တဲ့လေယာဉ်စိုက်ပျိုးရေးမှာမိုးခေါင်ရေရှားမှုကြောင့်ထိခိုက်နေရပါတယ်။နှစ်သီးစာစိုက်ပျိုးလေ့ရှိတဲ့လယ်သမားတွေဒီနှစ်မှာမိုးရာသီတစ်ခုတည်းမှာပဲစဘာစိုက်ဖို့ဝန်ကြီးချုပ်ကညွှန်ကြားထားပေမဲ့စဘာအထွက်နှုန်းမကောင်းလို့အကျွေးပြိနေတဲ့လယ်သမားတွေအတွက်တော့ရွေးချယ်စရာမရှိပဲနှွေစကားကိုပါစူးစားစိုက်ပျိုးကြည့်ဖို့ဆုံးဖြတ်ထားကြတဲ့အကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင
်။ကမ္ဘောဒီးယားနိုင်ငံကထရာပင်တာမာရေလောင်ကန်ကြီးကခမာနီအစိုးရတည်ဆောက်ခဲ့တဲ့အကြီးဆုံးဆင်ညောင်းကြီးဖြစ်ပြီးလူပေါင်းများစွာတည်ကြည်ခဲ့ရတာပါ။ဒီကနေ့ခင်မာတော့ကမ္ဘောဒီးယားမှာမိုးကောင်ရေရှားတာကြောင့်ဒီရေလောင်ကန်ကြီးလဲ6ခန်းလာနေပါတယ်။မြို့တော်ဖနန်းပင်ကနေကီလိုမီတာ400လောက်အကွာမှာရှိတဲ့ဒီဆဲကြီးကထောင်နဲ့ချီတဲ့စဘာဆိုင်တောင်သူလယ်သမားတွေအတွက်အရေးကြီးလာတဲ့ရေရရှိရာအရင်းအမြစ်ဖြစ်ပါတယ်။ဒီဆဲကြီးစီကိုတွားကြည့်တဲ့အခါမှာတော့လယ်သမားတွေကဟက်တဲ12,000ရောက်ရှိတဲ့ဆဲကြီးတွေကကျန်နေသေးတဲ့ရေကန်လေးတွေထဲကနေလေရီစီကိုရေးသွဲယူနေကြသလိုတချို့ကတော့ငားဖန်နေကြပါတယ်။မိုးရွံ့တွေပါမိုးမရွာဘူးလို့လည်းလယ်သမားတွေကပြောပါတယ်။ကမ္ဘောဒီးယားမှာကလယ်သမားတွေကຫນွေနဲ့မိုးစဘာကိုနှစ်သီးစားစိုက်ပါတယ်။အသက်30အရွယ်ပင်းချန်ထရီကတော့စဘာကရောင်းရလောက်အောင်ကိုမထွက်တော့ဘူးလို့ပြောပါတယ်။
အရင်ကလည်းမတူပါဘူးပိုးပြီးတော့ဆိုးလာပါတယ်မနစ်ကမိုးရာသီတုန်းကဆိုရင်နှစ်ခါပဲမိုးရွာပါတယ်ဒီနှစ်မှာမိုးလည်းမရွာသေးပါဘူးမင်္ဂလာဆောင်မှုဆုထားတဲ့ပတ်စံကလည်းကုန်သွားပါပြီ
အာရှဖွံ့ဖြိုးရေးဘဏ်ရဲ့အစင်ခန်းစားတဲ့မှာတော့ကမ္ဘောဒီးယားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာရာသီဥတုပြောင်းလဲမှုဒဏ်ကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ်ဆက်ပြူရေးပေါ်မှာအများစုမိခိုနေကြတဲ့ကမ္ဘောဒီးယားမှာတော့ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှားမှုဒါမှမဟုတ်လေရေကြီးရေရှမ်းမှုတွေနဲ့ကြုံတွေ့ရမယ့်အခြေအနေစီကိုဥတည်နေပါတယ်။လယ်6ရွာခွဲရှိတဲ့သုံးကတော့စဘာအထက်နှုံးကလည်းမကောင်းဘူးလို့ပြောပါတယ်
။ Flight Triglan အတ်မြင့်ချော်လေဒီကောင်လက်ချင်ကြပြီမဟုတ်ဘူးဘိုင်
းအမြင့်မရှိပါဘူး။ဓာမီဩဇာဘိုးတော်မကံမိပါဘူး။
စဘာစီကောင်းကောင်းမရတာကဈေးကစားချလို့ဆိုပြီးတော့လဲသူကပြောပါတယ်ဖေဖော်ဝါရီလ20ရက်နေ့တုန်းကတော့ဝန်ကြီးချုပ်ဟွန်ဆန်းကမိုးခေါင်ရေရှားမှုကိုထောက်ပြပြောဆိုပြီးစဘာဆိုင်တောင်သူတွေမိုးရာသီတခုပဲစိုက်ကြဖို့ပြောပါတယ်ဒီနှစ်မှာတော့ရေမလောက်လို့စဘာကိုတတိပဲစိုက်ကြပါလို့ဝန်ကြီးချုပ်ဟွန်ဆန်းကကန်တဲပြည်နယ်ကထောင်နဲ့ချီတဲ့အလို့သမားတွေကိုပြောဆိုခဲ့တာပါမိုးခေါင်ရေရှားမှုတွေရေမလုံလောက်မှုတွေနဲ့ထပ်ပြီးကြုံတွေ့ရအောင်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ရေချင်းမြင့်တဲ့မိုးလေဝသဆိုင်ရာဝန်ကြီးဒီဆဲ area ကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းသွားရောက်ပြီးနှွေစဘာစိုက်တာကဝန်ကြီးချုပ်ဟွန်ဆန်းရဲ့ညွှန်ကြားချက်ကိုစန့်ကျင်ရာရောက်တယ်လို့လယ်သမားတွေကပြောဆိုခဲ့တာပါ။ခွင့်ပြုထားတာကဟက်တာ5,000ပဲစိုက်ဖို့ခွင့်ပြုထားပေမဲ့ခွင့်ပြုတာထက်ပိုပြီးတော့စိုက်နေကြတယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်။မိုးခေါင်ရေရှားမှုကြောင့်ပြည်내73ခုကစဘာဆိုင်ဧက5,000လောက်ကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားအမျိုးသားဘေးဒဏ်စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်။ကျူရာအုပ်ချုပ်ရေးမှူးမီးစီယမ်ကတော့ဒီနှစ်မှာပုံမှန်စဘာအထွက်နှုန်းရဲ့10%လောက်ပဲထုတ်နိုင်မယ်လို့ခန့်မှန်းတဲ့အကြောင်းပြောပါတယ်။ ဒီကြားထဲမှာအများစုကငွေချေးပြီးတော့လောက်ကြရတာကြောင့်အကျွေးကပိုပြီးပြလာတယ်လို့လည်းသူကပြောပါတယ်။အီဗီလာ2000ခုနှစ်ခရဲကအမ်အက်ဖိုင်နဲ့ဒေတာရင်းငွေချေးသူတွေရဲ့ချင်းငွေအပေါ်မှာယူတဲ့အတွန်းနှုန်းက80ရာခိုင်နှုန်းအထိရှိပါတယ်။ငွေချေးသူတွေကအတွန်းနှုန်းကို20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားမှာယူဖို့ကနအူးအဆိုပြုခဲ့ကြတာလို့လည်းဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။
ခြေရွာအုပ်ချုပ်ရေးမှုဖြစ်တဲ့မင်းစီယံကတော့မော့ဖရိုက်ဘော်ကြီးကြီးမန်အောက်ပလိုက်ဂျန်ဒီဒီစတင်စရိုင်းဝေချောဟောင်းအင်းဒီကျူပူချီလေးကပိုပြီးဆိုးလာမယ်ဆိုရင်တော့မိပါတွေကထိုင်းကိုသွားပြီးအလုပ်လုပ်ရတာမျိုးဒါမှမဟုတ်လေခလေးတွေကိုအလုပ်လုပ်ခိုင်းတော့မယ်အခြေအနေမျိုးဖြစ်လာပါတယ်အခုရွာမှာထိုင်းကိုအလုပ်သွားလုပ်သူမရှိပါဘူးထိုင်းမှာတော့ဆောက်လုပ်ရေးနဲ့စိုက်ပျိုးရေး
ဆိုတော့ဒီလိုမျိုးတွေကိုတိုင်းကမိုးရတာကဈေးကစားကြလို့ဆိုပြီးတော့လဲသူကပြောပါတယ်။ဆယ်နှစ်အနည်းဆုံးသူတွေပဲရှေးရကြပါတယ်။ဆယ်ကြီးကိုကြီးကျက်နေတဲ့ရှေးအရှင်းမြေဌာနကနေပညာဆိုင်ရာလက်ထောက်အမ်ဒါရာကတော့အခုချိန်ထိ
အေကတသောင်းနှစ်ထောင်လောက်ထိခိုက်နေရပြီလို့ပြောပါတယ်။ဆယ်တောင်းစနန်းကြောင်းဟဲ့ဆယ်တောင်းနှစ်ချီတဲ့မိသားစုတွေထိခိုက်နေရပါတယ်။တချို့ဆိုအခုသုံးစရာရေမရှိကြပါဘူး။ဆယ်ကြီးတဲ့ကဇီဝမျိုးစိတ်တွေရောငါးတွေရောထိခိုက်ပါတယ်။ရာသီဥတုကပြောင်းလဲသွားပါပြီ။ဆယ်စုနှစ်အတွင်းအဆိုးဆုံးအခြေအနေပါပဲ။ဒီဆယ်ကြီးကရေကူပါမီတာတန်း
ဒေသခံတွေကတော့ငါးအရာအမိနေသွားမှာကိုလည်းပူပန်နေကြပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့ရက်တည်ရေးက35ဆိုက်ပြိုးရေးပေါ်မှာမှီတည်နေတာဖြစ်ပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့85ရာခိုင်နှုန်းလူပေါင်း16တန်းလောက်ဟာဆိုက်ပြိုးရေးလုပ်ငန်းနဲ့အသက်မွေးနေကြတာဖြစ်ပါတယ်။ရေရှားပါနေလို့ဝင်ကြီးချုပ်ကစဘာကိုတရားဒီပဲဆိုက်ဖို့ညွှန်ကြားထားပေမဲ့လည်းဒေသခံပြည်သူတွေကတော့နှွေစဘာဆို
တစ်ခုတည်းတင်တော့စဘာမဆိုင်နိုင်ပါဘူးစဘာမအောင်ရင်တောင်မှຫນွေစဘာတော့ဆိုင်တယ်လို့ဆုံးဖြတ်ထားပါတယ်ဆယ်ထဲမှာရေလုံးလောက်မယ်လို့ထင်ပါတယ
်လယ်သမားတို့ဖြစ်တဲ့ဒီရက်ကတော့စိုက်ပျိုးရေးမကောင်းတာကြောင့်ဒေါ်လာ3000အကျွေးတင်နေပြီလို့ပြောပါတယ်တချို့လယ်သမားတွေကတော့တရုတ်လုပ်ငန်းရှင်တွေရဲ့ဆဲစနစ်ကနေရေးရနေပါတယ်။အဲ့ဒီဆဲတွေကတော့အနီးကစီယမ်ရီပ်နဲ့အိုဒါမန်ချရီမြစ်တို့ကနေရေကိုတွဲယူထားကြတာပါ။မိုးကောင်ရေစမှုကြောင့်ဒုက္ခကြုံတွေ့နေရတဲ့လယ်သမားတွေကတော့လာမယ့်ဤပြည်လနှစ်ခုမှာမိုးရွာဖို့ဆုတောင်းရမယ်လို့လည်းပြောဆိုကြပါတယ်ရှင်။
မတ်တိန်ကြီးထိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှလည်းပြန်ပြီးတော့နှာစင်နိုင်ကြပါလိမ့်ရှင
်။ Cross your finger. အော်ဒီလေစာမှုရင်းနဲ့တိုင်ကြားခံရတဲ့တင်းလာကြီးတိုင်ဟူကြီးချုပ်ဒေါက်တာလက်လက်မော်ကိုအော်ဒီလေစာမှုတက်ဖြေကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်ရေးယူလိုက်ပါပြီ။စစ်စုနှစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်အဆက်လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တဲ့မြန်မာလူအဖွဲ့အစည်းမှာဒါဟာစံတမူနာပြလုပ်ရတခုလိုမျိုးအပြောင်းလဲတခုအတွက်မျှော်လင့်စရာတွေရှိလာပြီလား။အခုခေတ်သစ်စနစ်သစ်မှာမြန်မာလူအဖွဲ့အစည်းတွင်အားရလေစားမှုတိုက်ဖြတ်ရေးမှာအစိုးရပြင်ဘသူတွေမှရောတာဝန်ရှိပါကလေး။ဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0932382994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခု blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ဘလော့ဘဲဝေးလံခံပြတဲ့နေရာမှာရှိနေကြပါစေ။ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ဖို့ One Web ကုမ္ပဏီကစတင်လှုပ်ဆောင်နေပါပြီ။အဝိရှော့ဇက်တစ်လုံးလောက်သာရှိတဲ့ဆက်သွယ်ရေးဂျိုရူအလုံး2000လောက်ကိုအာကာသနဲ့လွှတ်တင်ကွန်ရက်ဖြတ်မှာဖြစ်ပါတယ်။ကျောင်းတွေဆေးရုံတွေအလုံးအင်တာနက်ချိတ်ဆက်နိုင်ကြဖို့ရည်ရွယ်ချက်နဲ့ One Web ကြိုးစားနေတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြပေးပါမယ်ရှင်။
Kebawa masih dengar lurai, nampak nampak ngaku ni makong ni mah, dia jodoh adi dengar kuah hamu masih siapa angsubiro. Internet cahaya tahu nampu tu, one web komuniaro cururi agak dalek tu jenis bikutanya uye.
Satu ini cururi kani bilat kebawa lom ni alu macam lom internet segne pina ame suai jene. One web komuniaga awis syozet jelah bersih cururi lom bilat agak dalek tu jenis mula masih mahu.
Joru alam mahu tahun ni cik lutan kunya pemain season ni, pertama zong joru cak longu dah Amerika daitega jenjat bayne kianna di daga ni bila February laga we lutan gerele, joru we agadare jauh dari cima belau dama silo syagi adle surago, Virgin ni jangai apa awen Virgin Group go di tahun ni Sir Richard Branson abjo piawale, One Web ye season awniang lu, ngaji cewen top banduri le matu le dia piawale, tu solo sih dollar dan ngatang lagu cewen tarawa.
Today we're putting six satellites into space with OneWeb, and it was very important. It's part of a constellation, ultimate 2,000 satellites.
Tenaruh di ni OneWeb ni, jadi cawul lulu tu nangge bari. Jadi lomba mana tangjau lulu tin pencen me season ni mu, tigo ye ji bari. Lulu tin biru rocket dom yang ani, jadi awam ini ni agadare kuatu tuan ini le suyo, alu piobi, jiji awamu kena rora bari.
เด็กชิกบ่าวมาเนี่ยน้องมีอินเทอร์เน็ตมาต้องไหนจ่ายดูบ้างแต่เนี่ยชีชินิจ่ายเลยทุกที่เจริญจิตารีวิลเลนเข้าพิจารณาจะดูมาอินเทอร์เน็ตมาต้องไหนจ่ายดูไอ้รู้อารมณ์อินเทอร์เน็ตต้องไหนบุตรก็ยื้อเรื่องนี้จ่ายรับเนี่ยทุกที่เจริญดีลุงเอรีอินเทอร์เน็ตต้องไหนจ่ายเอาลูกจ้างหน่วยมาอินเทอร์เน็ตใช้เส้นไหนจ่ายเอาลูกเป็นนี่รับเช่น อินเทอร์เน็ตต้องไหนไม่สโลชินยี่ออนไลน์บอกกันนี่บิดาที่เจริญมีอาชีพเลี้ยงดูอยู่อยู่ลุงนี่จ่ายรับเนี่ย
Wangwa kongli ye muzang ya shi jow Adrian Stegger ga suyin, dine ke ma internet ma tou nai lu shiin de ban shou ni visu wula kulu piore bia.
There are in Mexico 120,000 schools that don't have connectivity. And if you are going to have a child who is going to be a participant in the modern economy and have opportunities, they have to be connected. It's not a choice.
Mexico nai ya ma suyin, internet chase ma tou nai li de chong bang, ta tein na tang lao shi ba re, kali diyo ga, kiti si wa yin ma, ta ni pao yin la nai mu, คนแรกในชีวิตในมือส่วนอินเทอร์เน็ตต้องจะพูดรู้ว่าเลยแต่ละก็ยุ่งเช่นเดียวกันมาหดเอาไว้รู้ว่ามุดคู่กูพี่ในว่าวีสนั่นในลงจอเด็กปีรออินเทอร์เน็ตมันต้องไหนดูเนี่ยอินเทอร์เน็ตใช้เสร็จต้องไหนเนี่ยจังหวะคลีนเนี่ยเชิงไรเด็กค่ะมีในลงว่ากว่าตัวว่าเลยชีวัยดูจะพูดส่วนที่ปีนี้รู้เลยเช่นเดียวกันเลยกูกูชอบพูดจะพูดรู้ว่าเลยเป็นยามยูมามาสู้เสด็จใช้เส้นไหนบูรู้ว่าเลย
วันวันก็มีก็จูรุบ้าเอาลูกชายจ้าวเหี้ยอากาศก็ลดเดินทามะนอกจากลูกเชนอ่ะดิจูรุสุสุบ้านัทท้องเล่าที่ตัวบิรมาอินเทอร์เน็ตใช้เส้นไหนเอาลูกจ้ามาเลยทุกอย่างก็ทุกจูรุดีก็กบ้านนี่บิรมาใช้ยาจ้าวมีเล่ามาเว่เล็บปานีบ้ากบ้านนี่เต็มวิโรอินเทอร์เน็ตสัญญาณรีบุตันยากันอินเทอร์เน็ตมีมีสัญญาณปุ่งส่งปีไหนมาเลยไหมวันวันเปล่าก็รอดิอเมียนซง
5G工业主要多点点那个的嘛，罗的潘总呢，optical fiber的特性你知道呗？但每一路没有潘总呢，fiber cable的没得难的呢，你阿瑞嘛说呢，的阿波萨internet里个呢，比如，都罗走路个路的internet signal个潘有那样路，OneWeb个阿提个路边你知道吧？
将你使用的路内internet个internet signal，罗来个个样路，第二呢，路边无就在你阿波呀。 3G Sir Richard Branson
Some people won't be able to pay for it, but I think that we can be very competitive in getting prices down, connecting schools at very reasonable prices.
จะนี่ลูกจะนี่สานในจับบุแล้วหมดทั้งลูลูนี่จ่ายอะไรแล้วลูกจะสารีอินเทอร์เน็ตตรงไหนจับบุแต่ตัวส่งสีจะรู้ลูกบีไหนไม่รู้เท่าไหร่ตัวรู้อินเทอร์เน็ตใช้เสร็จตรงไหนจับบีส่วนกูเป็นสิบวัยลูกผู้ลำบุญลาจามีตัวรู้เชื่อบ่ตัวรู้เสียดีลานในจับบาลีไหมนอกไปจากลูกเชื่อวันว่าก็ตัวรู้จะรู้เรื่องกูล่าสุดอากาศบ่กูจุดเดียวไม่ได้กูทราบไหมมาแต่ข้าจุดเดียวเชื่อจะรู้ชาวลงลูกบีไหม
นอกจากนี้จะข้าลดแรงจูรุอารมณ์ต้องเสียจ่อหลอดลุ่นในวุ้บเป็นสิ่งที่เปลี่ยนมาเสมอมาเอาไว้ช่วยจัดตั้งสารเอาไปใช้จูรุเลี้ยงกูวันเว็บก็จะเล่าอารมณ์ลีเซ่เล่าพันดีเนวีลูเล่ตัวอย่างเว็บไซต์ประมาณเจียนยาทาราเวจูรุเลี้ยงงานเล่ตั้งลงกูคิโลกรัมเตียงอาเซรามาจ่ออู้เร่สิบปีไฟจีวันสามมุกนัดท้องนั่งเสกคุณก็ทราบอยู่ปีไหนน้องไม่รู้เลยเปลี่ยนท่าดีเลยบ่แต่ก็รอคุณลุงอยู่แต่กบารุมาชิดมีอันมีอยู่ตัวอย่
SpaceX ကိုစားခဲ့သူက Tesla ကားလုပ်ငန်းတည်ထောင်တဲ့ billionaire Elon Musk လေ
SpaceX တင်မကပါဘူး Leo Set Enterprises တို့ကနေဒါကဒီ Telesat တို့ကလည်းအခုလိုမျိုးအသေးစားဆက်သွယ်ရေးဂျိုးလူဂျာနဲ့ချီထောင်နဲ့ချီကိုအာကာသနဲ့လွှတ်တင်ကွင်းရဲဖြန့်ဖို့လုပ်နေကြတဲ့ကိုသားညုံဦးရအရင်လွှတ်တင်ထားကြတဲ့ပုံမှန်ဆက်သွယ်ရေးဂျိုးလူတွေကကဘာမြေကနေအမြင့်ပေးတောင်ကျော်ကနေလှည့်ပတ်ပြီးတော့မှ internet signal ကိုပေးတယ်။အခုတော့ဒီကဘာနဲ့မဝေးတဲ့ခက်နှိမ့်နှိမ့်အမြင့်ကနေပို့ပြီးတော့မြ мян ဆန်ဆန် signal ပေးနိုင်အောင်နှီးစစ်နဲ့စ조사နေကြတာပါ
။ Telesat ကုမ္ပဏီက2022ခုနှစ်မကုန်ခင်ဂျူလူအလုံးပေါင်း300လောက်ကိုတုံးပြီးတော့ညနှုန်းမြင့် internet ဝန်ဆောင်မှုပေးနိုင်ဖို့ရည်ရွယ်လုပ်နေတယ်လို့ပြောထားတယ်မဆူမြတ်မွေ
။ OneWeb ကတော့စုစုပေါင်းဂျူလူပေါင်း2000ကျော်လှုပ်ဖို့စီစဉ်ထားတာပါ။ကဘာမှာရှိသမျှလူတိုင်းဒီဒန်းတူရင်ပေါင်တန်းအခွင့်အလမ်းတွေရနိုင်အောင်တခါဒီအသိဉာဏ်ဗဟုသုတတွေတိုးအောင်လို့အင်တာနက်သုံးနိုင်ကြရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ OneWeb ကလုပ်နေတာကတော့ကောင်းပါတယ်ဒါပေမဲ့ဂျိုးလူအလုံးပေါင်း2000ကျော်အာကာသတွေကိုလွှတ်မှာဆိုတော့အာကာသတွေမှာဂျိုးလူတွေအများကြီးဖြစ်နေပြီးမသုံးတော့တဲ့ဂျိုးလူအဟောင်းတွေဘာဖြစ်ကုန်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်ထင်ပါတယ်ရှင
်မဆုမြတ်မွန်စီစဉ်တက်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရရှင်။အခုမအေးတန်နာကျော်စီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ကွဲလွန်သူဖက်ရှင်ဒီဇိုင်နာကြီးကားလာဂါဖယ်လ်နောက်ဆုံးဖန်တီသွားတဲ့အဝတ်အစားတွေပြတဲ့ Chanel Fashion Show ပြီးတော့တချိန်ကဆယ်ကျော်တက်တဲ့ရဲ့အသေးစွဲမင်းသား Luke Perry အသက်သိမ့်မကြီးခင်မှာပဲဆုံးမသွားခဲ့ပါရဲ့။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပြညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်ရှင်။ကွယ်လွန်သူဖက်ရှင်ဒီဇိုင်နာကြီးတယောက်ကိုယ်တိုင်မပါဝင်နိုင်တော့ပေမဲ့အခုဖက်ရှင်ရှိုးကသူ့ရဲ့ဖက်ရှင်ရှိုးပါပဲ။ပြင်သစ်နိုင်ငံပါရီမြို့တော်ကဂွန်ပယ်လီပြလိုက်မှပြုလုပ်သွားတဲ့သူ့အတွက်နောက်ဆုံးဖက်ရှင်ရှိုးကိုတက်ရောက်ဖို့ဖက်ရှင်လောကသားတွေအကုန်လုံးရောက်လာကြကြပြီးအရင်ကကွယ်လွန်သွားသူ Chanel Fashion ကကြီးကားလာကဲဖယ်လ်ကိုအောက်မေ့လွှမ်းဆိုခဲ့ကြပါတယ်။ပြင်သစ်ဖက်ရှင်ဒီဇိုင်း Chanel တွေသူဖန်တီးပေးသွားတဲ့နောက်ဆုံးလက်ရာတွေကိုမလ5ရက်နေ့ကတကယ့်ကိုတခန်းတနာဆက်တင်နဲ့ပြခဲ့ပါတယ်။အခမ်းအနားကိုစီးနင်းတွေလွှမ်းနေတဲ့တောင်ပေါ်ကျေးရွာလေးတူရွာလိုပြင်ဆင်ထားပြီးတော့ဖက်ရှင်လောကသားတွေသူ့ကိုချစ်တဲ့မိတ်ဆွေအားလုံးတစ်မိနစ်ငြိမ်သက်ပြီးတော့ဂုဏ်ပြုခဲ့ကြတာပါဖက်ရှင်ဒီဇိုင်နာဖြစ်နေသူအသက်ရှင်နေထိုင်ခဲ့တဲ့ဘဝတစ်လျှောက်လုံးလူများအာရုံစိုက်မှုအပြင်နဲ့မီဒီယာပေါ်မှာအမြဲရှိနေခဲ့တဲ့ကားလာဂါဖယ်လ်ကတိတ်ဆုံးသွားတဲ့အချိန်မှာတော့သူ့ရဲ့ဇာပနာအခမ်းအနားကိုအကျဉ်းချုပ်ပြီးတော့တိတ်တိတ်ဆိတ်ဆိတ်ဖြစ်စေခြင်းနဲ့ဆိုအသေးချာမှားသွားခဲ့ပါတယ
်C'est redevenu un truc de mode, apparemment, qui donne envie, même la reine d'Angleterre.
Quand l'on est dans les chalets, Lagerfeld et Zagarden, bien loin là, puis j'amène Alpine Tiyunino de Coulombo, comme un bon évaillé.အခု2019စောင်းနယ်ဆောင်းရာသီ Chanel Fashion လက်ရာတွေက160ကျားသူဖန်တီးခဲ့တဲ့အဝတ်ထည်ရာပေါင်းများစွာရဲ့နောက်ဆုံးဖန်တီးမှုဖြစ်ပါတယ်။သူ့ရဲ့အဝတ်အစားတွေကိုဝတ်ပြတဲ့ Model တွေမှာနာမည်ကျော် Spain မင်းသမီး Penelope Cruz ကိုလည်းပါဝင်ပါတယ်။လာတက်တဲ့ပြည်သက်တွေထဲမှာတော့နာမည်ကျော်ပြင်သစ်မင်းသမီး Maya Cortilla နဲ့ American မင်းသမီး Kristen Dass တချို့ကအထူးနာမည်ကျော်ပြီးတော့သူ့ရဲ့အင်ကြီးတွေလည်းအများကြီးဝတ်ပြီးတော့ Fashion ရှောက်ပြခဲ့တဲ့ Model Claudia Schiffer နောက်တော့သူထက်တစ်ခေတ်နောက်ကျတဲ့ supermodel Naomi Campbell အစိုးရ General Monde နဲ့ကမ္ဘာမှာနာမည်အကြီးဆုံး fashion magazine စာအုပ်ဖြစ်တဲ့ Vogue ရဲ့ editor Anna Wintour တို့ကိုလည်းပြည်သက်ထမတွေ့ရပါတယ်။ Chanel ရဲ့ဆောင်းရာသီ fashion လက်ရာတွေနဲ့ live ဖတ်အောင်လို့အခမ်းအနားကိုလည်းတမင်တနာတိလို့ပြင်ဆင်ထားတာပါ။စုစုပေါင်းသူ့ရဲ့လက်ရာ82မျိုးပြခဲ့ပြီးတော့ဘုဖက်အတူကားအစသုံးဝေးသားနဲ့စုံတော့အုပ်ထုပ်အစုံ fashion မှာရှိပြီးတဲ့တောင်ပေါ်သူတောင်ပေါ်သားတွေပုံစင်ပေးထားပါတယ်။စိုက်ရမ်းကြီးနေတဲ့သုံးဝေးသားကုတ်အင်းတွေကိုသူနဲ့ဆက်ကြတဲ့ဒီဇိုင်းပုံနဲ့ဘောင်းမီဘဝကြီးဝတ်ပေးထားပုံကလည်းကားလာဂါဖယ်ရဲ့ဖန်တီးမှုဆိုတာသိတာပါရဲ့ခစ်ပေါ်နှင်းလျှောကြီးဝတ်စုံတွေလည်းပါပြီးတော့အနည်းပြပန်းရောင်တို့သုံးထားတာတွေ့ရပါတယ်။ဒါပဲပြပြဒီဖက်ရှင်ရှိုးကတော့ကားလာဂါဖယ်ရဲ့ဖန်တီးမှုနောက်ဆုံးလက်ရာတွေဖြစ်နေဖက်ရှင်သမိုင်းမှာမတ်ကျောက်တင်သွားတော့မှာဖြစ်ပါရဲ့ရှင်1990ပြည်လွန်နှစ်တွေမှာအထူးလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်း Beverly Hills 90210တို့ဇာတ်လမ်းတွေတွေကမင်းသား Luke Perry တယောက်မတ်လ4ရက်နေ့မှာပဲအသက်52နှစ်ကျော်လွန်သွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲသူလေးဖြတ်သွားလို့စိတ်ယုံတင်လိုက်ရတယ်ဆိုပြီးတော့သူပြန်နေကောင်းလာမလားသူ့ရဲ့မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့သူ့ပရိသတ်တွေမျှော်လင့်နေခဲ့တာပါ။ ။ဒါပေမဲ့သူအုံနောက်သွေးကြောပေါက်တဲ့အချိန်လေးဆိုလို့ပြန်ကုယူလို့မရတဲ့အချိန်လေးရောက်ပြီးတော့ဆုံးဖြတ်သွားခဲ့တာဖြစ်ပါရဲ့။သူတင်ဆုံးချိန်မှာတော့သူ့သမီးနဲ့တားသူ့ရဲ့ဇနီးဟောင်းနဲ့သူ့လက်ရှိသူနောက်ပြီးသူ့ရဲ့ညီနဲ့ညီမတို့အားလုံးသူ့ရဲ့ဘေးမှာချမ်းချမ်းရယ်ရယ်ရှိနေကြတာပါသူက Los Angeles မြို့က Sherman Oak အရက်နေမှာရှိနေတော့လက်ဖြတ်သွားလို့ Lunatic ကခေါ်ပြီးတော့ဆေးရုံပို့ခဲ့ရပါတယ် Luke Ferry ဟာလော်လော့ဆယ် American ရုပ်တံလိုင်းတစ်ခုဖြစ်တဲ့ CW ရုပ်တံမှာပြတဲ့ Rivaldi ရုပ်တံဇလန်တွေမှာဇက်လိုက်ကောင်ရဲ့အဖေနေရာကနေပြေးရောက်ဆောင်တော့လဲအများအပြားမှုရတာပါအမေရိကန်လေပိုင်းအိုဟိုင်းယိုပြည်နယ်မှာမွေးဖွားခြင်းဖြင့်နဲ့လုခ်ဘယ်ရီဟာဟောလိဝုဒ်အနုပညာလောကကိုဝင်မဲဆိုတဲ့ရည်ရွယ်ချက်နဲ့လော့စ်အန်ဂျလိစ်မြို့ကိုရောက်လာခဲ့တာဖြစ်ပါတယ်။သူအဲ့ဒီရောက်ပြီးတော့တိတ်မကြခင်မှာပဲ Beverly Hills 9021တို့ဆိုတဲ့အဲ့ဒီချမ်းသာရဲ့ရက်ွက်ထဲကအစဲကျော်တက်တွေကြောင်းရိုက်တဲ့ရုပ်တံဇလန်းတွေမှာပါဝင်ခွင့်ရခဲ့ပါတယ်။ဒီဇလန်းတွေကို1990ကနေပြီး2000အထိပြခဲ့တာပါ။သူကအဲ့ဒီရုပ်တံဇလန်းတွေထဲမှာခက်ဆူဆူစဲကျော်တက်ကောင်းလေးဖြစ်နေပြည့်တက်အပြည့်မှုအထူးရရှိခဲ့ပြီးတော့အဲ့အပေးမှုကြောင့်ပဲရုပ်ရှင်လိုင်းဘက်ကိုကူးတဲ့အခါမှာထင်သလောက်အောင်မြင်မှုမရတော့ပါဘူး။သူကအဲ့စေကျော်တဲ့ကောင်လေးဖြစ်နေပေပြည့်တက်တွေကညင်နေခဲ့ကြပါတော့တယ်။ဒါမဲ့လည်းသူကရုပ်ရှင်ကားကြီးတွေလည်းရိုက်ခဲ့သလိုကာတွန်းကားတွေမှလည်းအတန်နဲ့ဝင်ပြီးတော့တရုတ်ဆောင်ပေးခဲ့ပါရဲ့။တရက်ဆိုင်ဆိုင်သူ့ကိုစိတ်ယုံတင်ရတဲ့နေ့မှာပဲ Fox ရုပ်တံလိုင်းကအကျညာသွားတာကတော့ Beverly Hills 9021တို့ကိုအခုအသက်ကြီးလာကြတဲ့မင်းသားမင်းသမီးတွေနဲ့ဇလန်း6ခုပြန်ပြီးတော့ရိုက်တော့မယ်ဆိုတာပါ။ဒီမှာတော့သူမပါနိုင်တော့ပါဘူး။သူတချိန်ကပြောခဲ့ဘူးတာကတော့သူတည်သွားတဲ့အထိသူအောင်မြင်ခဲ့တဲ့ Beverly Hills 9021ကိုရုပ်တံဇလန်းတွေကခက်ဆူဆူကောင်းလေးဒင်လန်ဖြစ်နေပဲဆက်ပြီးရှိသွားအောင်ပါပါတဲ့ဒါပေမဲ့လည်းစိတ်တော်မညစ်ပါဘူးလို့ဆိုပါတယ်အဲ့ဒီဇဲရုပ်ကပဲသူ့ကို Luke Berry ဖြစ်စေခဲ့တာကြောင့်ပါတဲ့ဟုတ်ပါတယ်ဒင်လန်ဖြစ်တဲ့တရုတ်ဆောင်တဲ့မင်းသား Luke Berry တည်ဆုံးသွားပြီမဲ့လေ Beverly Hills 9021နဲ့အဲ့မှာနေတဲ့ကောင်းလေးဒင်လန် McKay ကတော့ပြည်သက်တွေနဲ့အတူ American ရုပ်တံတမိုင်းမှာနှစ်ပေါင်းများစွာမမေ့မပြောက်ဆက်ပြီးတော့ရှိသွားအောင်မှာဖြစ်ပါတယ်နော်ဒီတက်ရောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh
yeah. Take it on the side and bright red.မယ်သနာကျော်စီစဉ်တက်ဆက်ပြနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြပြီးတဲ့နောက်အခုသူယုံကြည်ရာအစီအစဉ်မှာတော့ကဗျာဆရာတော်စင်အောင်ပါကိုယုံကြည်သလဲဆိုတာဝေမျှထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်ကျွန်တော်ကတော့ကဗျာဆရာတယောက်ရဲ့ကျွန်တော်တို့မြန်မာနိုင်ငံမူဒီလမ်းကြောင်းပေါ်သွားနေတဲ့အချိန်မှာစာပေကဗျာဒီကိုပြည်သူလူထုနဲ့ခက်ခီနိုင်ငံရေးတော်တွေနဲ့လူတွေအဲ့တော့သူရည်အလုံးကြီးတဲ့ပုံပြီးတော့စိတ်ဝင်စားနေခြင်းလည်းပေါ့ဆက်ဆက်ဆက်မှာကျွန်တော်တို့ဆရာဆရာကြီးကိုယ်လွန်သွားတဲ့ကဗျာဆရာကြီးရောလက်ရှိရှိနေတဲ့ဆရာကြီးတွေကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်သူတို့ကဗျာတွေစာပေတွေနဲ့ရေးဖွဲကြတယ်တနိုင်ငံဘက်ကလည်းသူပါဝင်လုပ်ဆောင်ခဲ့ကြတယ်အဲ့တော့ဒီနေ့ဒီဘက်ခင်မှာမြန်မာနိုင်ငံမှာစာပေဖတ်မှုကံတွေကြော့နေတယ်လို့မီဒီယာတွေသူပြည်နာပညာရှင်တွေအလုံးကပြောနေကြတယ်နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ကိုယ်နိုင်စာပေတံမိုးထားဖို့ပြောနေတဲ့အချိန်မှာတစ်ဖက်ကပြည်သူတွေမှာစာထားနေနေရဘူးကျွန်တော်သိရတယ်အဲ့တော့နိုင်ငံတကာနိုင်ငံကိုပိုင်အပြည့်အဝကိုပိုင်ဆုံးဖြတ်နိုင်စွမ်းရှိဖို့ဆိုတာစာပေကအများကြီးထောက်ကူပြုပေးလိမ့်မယ်လို့ကျွန်တော်ထင်တယ်။ဒါကကျွန်တော်သူရဲ့ယူဆချက်ဖြစ်ပါတယ်။အဲ့တော့ဒီနေ့ခင်မာလူကြီးတန်း50ပဲထားပါတော့ကျွန်တော်တို့မြန်မာနိုင်ငံမှာစာအုပ်ကျောင်းကတော့အရင်နေနေပါကျောင်းရဲ့စာအုပ်တွေဆိုရင်ယာကနန်းထောင်ဝင်နေမှာရှိတယ်ဒါတကယ်တော့ကျွန်တော်တို့
တိုင်းပြည်နာကအတွက်ဒီလေးတရားကိစ္စအတခုပေါ့အဲတစ်ဖက်ကကြည့်ရင်လည်းစာပေးဒီကားတဲ့လူတွေနဲ့စာဖတ်တဲ့လူတွေကြားမှာအချို့ချို့သောဆက်သွယ်မှုတွေရှိနေပေမဲ့တကယ်တကယ်ကျကျွန်တော်နိုင်ငံမှာစာပေနဲ့စာဖတ်သူရဲ့ဟောဟာချက်ကကြီးမားနေပါတယ်အဓိကကတော့ကျွန်တော်စာကြည့်တိုက်ပြီးမှစာဖတ်သူအားနေနေတယ်ဆိုတဲ့ချက်ကိုသိရပါတယ်ကျွန်တော်ဟိုဘက်ကစာကြည့်တိုက်ပြီးမှအများပြားလူငယ်တွေစာဖတ်ကြတယ်ဒီဘက်ကမှတော့အကြောင်းအမျိုးမျိုးကြောင့်သမအနိုင်ရအောင်တစ်ခါကြအောင်အဲ့ဒီဟာကျွန်တော်တို့စာပေလောကအတွက်အရေးကြီးတဲ့အချက်တစ်ခုလို့ကျွန်တော်ထင်ပါတယ်အဲ့တော့နိုင်ငံတော်ကအဓိကပေါ့ပြန်ကြားရေးဆိုတဲ့အခုလက်ရှိကျွန်တော်တို့ဒီမှာရှိနေတဲ့ပြန်ကြားရေးဌာနကစာကြည့်ရည်ဒီဖွင့်ပြီးတိုးတက်လာအောင်ကိုယ်နေရဲ့စာပေပွဲတော်တွေလုပ်နေရဲ့အဲ့ဒီတစ်ခါမှလည်းစာပေဖတ်သူကအရေးပဲရန်နေတယ်အဲ့တော့ကျွန်တော်ဘယ်စားတယောက်နေနဲ့စာဖတ်သူတယောက်နေနဲ့ပြောချင်တာကတော့စာဖတ်ဖို့အတွက်ကိုကျွန်တော်တို့နိုင်ငံတော်ကအများကြီးပံ့ပိုးပေးရမယ်လို့ကျွန်တော်ယူဆပါတယ်စာဖတ်ဖို့ဆိုတဲ့ဟာကနိုင်ငံတော်ကလုပ်ပြီးမှကုန်ပြီးမှရမယ့်အပိုင်းကြီးအများကြီးရှိတယ်ဆိုတာကိုခံစားရထံကဒါတောင်းရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်ကကုန်ပြီးကိုကျွန်တော်နေနဲ့တောင်းဆိုပြပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြရတာပါရှင်မနေ့ဖန်အင်္ဂါနေ့မနေ့ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းကီလိုမီတာ19 19 25နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါဦးမယ်ရှင
်။တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်ရဲ့လေယာဉ်ပြန်သမှုမှတ်တမ်းတင် Black Box နှစ်ခုလုံးကိုပြန်တွေ့တယ်လို့လေကြောင်းလိုင်းက Twitter လူမှုကွန်ရက်ပေါ်ကနေပြောကြားခဲ့ပါတယ်။လေယာဉ်ပြတ်ကျရာမှာတိတ်ဆုံးခဲ့သူတွေအတွက်အောက်မေးအမှတ်တရနေ့အဖြစ်ဒီကနေ့အီသီယိုးပီးယားမှာသတ်မှတ်ထားပါတယ်။လေယာဉ်ပြတ်ကျခဲ့တဲ့အတွက် Boeing ကုမ္ပဏီထုတ် 737 MAX 8 အမျိုးအစားလေယာဉ်တွေပြန်တမ်းမှုကိုအီသီယိုးပီးယားလေကြောင်းလိုင်းအပါအဝင်လေကြောင်းလိုင်းတချို့ရန်နာထားပါတယ်။လေယာဉ်ချွတ်ယွင်းမှုကြောင့်လေယာဉ်ပြတ်ကျတာလို့ဆိုလိုတာမဟုတ်ပေမဲ့လုံခြုံရေးအတွက်အခုလိုရန်နာထားမယ်လို့လေကြောင်းလိုင်းတာဝန်ရှိသူကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ရဲ့အဖေတူအမိခွဲအကိုကိုလုံခြံတပ်ဖြတ်ခဲ့တယ်လို့ဆိုပြီးတန်တရားရှိမှုနဲ့မလေးရှားနိုင်ငံမှာ2019ခုနှစ်ထဲကဖမ်းဆီးခံထားရတဲ့အင်ဒိုနီးရှားနိုင်ငံသားအမျိုးသမီးကိုဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။မလေးရှားအစိုးရရှေ့နေတွေဘက်ကလူတပ်မှုနဲ့ဆွဲထားတဲ့အမှုကိုအကြောင်းပြချက်မပေးဘဲပြန်ရုပ်သွားခဲ့ပြီးတဲ့နောက်မှာကွာလာလမ်ပူမြို့ပြမှာရှိတဲ့မလေးရှားရဲ့ရှာအလမ်တရားရုံးချုပ်ကစက်တီအာစီယာကိုဒီတရားရှင်လွှတ်ပေးလိုက်တာပါ။သူမနဲ့အတူဖန်ခံခဲ့ရတဲ့ဗီယက်နမ်သူဒိုရန်တီဟွမ်းကိုစစ်ဆေးနေတာကိုလည်းဆိုင်းငံ့ထားပြီးတော့လာနေတဲ့တင်းနာနေမှာကြားနာစစ်ဆေးဖို့ရုံချင်းကိုရွှေ့လိုက်ပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်လိုဒီပြည်ပခတွေရှိနေတဲ့နေရာမှာလူတိုင်းတန်းတူလူခွင့်ရေးခံစားနိုင်ဖို့အစိုးရဆောင်ရွက်နေတဲ့စရာကိုသူလက်မခံနိုင်ဘူးလို့လူခွင့်ရေးကိုယ်စားလှယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့လူခွင့်ရေးကောင်စီမှအစီရင်ခံစာတင်ပြဆွေးနွေးသွားပါတယ်ရှင်။
တနင်္လာနေ့ညဘက် VOE ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာသူပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.